အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ပါကစ္စတန်ဒီတာလီဘန်အဖွဲ့ကိုပံ့ပိုးကူညီမှုငွေကြေးထောက်ပံ့မှုတို့နဲ့လူ6ယောက်ကိုအမေရိကန်အစိုးရကတရားစွဲလိုက်ပါတယ်။ဖလော်ရီဒါပြည်နယ်မှာနေထိုင်ကြတဲ့ပါကစ္စတန်ဝယ်ပွားအမေရိကန်နိုင်ငံသား3ယောက်ကိုဖမ်းဆီးပြီးတော့ပြည်ထောင်စုတရားခုံရုံးရဲ့ခုံတမာတိအဖွဲ့ကနေပြီးတော့ဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ကျန်တဲ့3ယောက်ကတော့ပါကစ္စတန်နိုင်ငံထဲမှာလွတ်မြောက်နေဆဲဖြစ်တယ်လို့လည်းပြောပြပါတယ်။ဆွဲချက်တင်ခံရသူ6ယောက်လုံးဟာပါကစ္စတန်ကစစ်သွေးကြွတွေနဲ့စစ်သွေးကြွသူတွေရဲ့မိသားစုတွေကိုထောက်ပံ့ဖို့နဲ့လက်နက်ဝယ်ယူဖို့အတွက်အစီအစဉ်တကြဘန်စင်းတွေဖွင့်ပြီးတော့အမေရိကန်ဒေါ်လာ5,000ပို့ခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကစွပ်စွဲပါတယ်။ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာရှိတဲ့ဖလက်လာဘလီက86နှစ်အရွယ်တရားဟောဆရာဟာဖစ်မိုဟာမက်ရှာအလီခန်းဟာဆိုရင်စစ်သွေးကြွတွေရှိတဲ့ပါကစ္စတန်ဆွတ်တောင်ကြားဒေသမှာအစ္စလမ်ဘာသာရေးကျောင်းမဒရာဆာတစ်ခုကိုဖွင့်ခဲ့တယ်လို့လည်းအမေရိကန်ကပြောပါတယ်။ဖလော်ရီဒါပြည်နယ်မှာဖမ်းဆီးခံရတဲ့နောက်ထပ်2ယောက်ကတော့တရားဟောဆရာဟာဖစ်ရဲ့တားနှစ်ယောက်ဖြစ်ကြတဲ့တခြားဗလီတစ်ခုကတရားဟောဆရာအစ္စာခန်းနဲ့အာဖန်ခန်းတို့ဖြစ်ကြပါတယ်။ပါကစ္စတန်ထဲမှာလွတ်နေဆဲဖြစ်တဲ့3ယောက်ကတော့ဟာဖစ်ခန်းရဲ့တမီးအကြီးအမီနာခန်းနဲ့သူ့ရဲ့သားအလမ်ဇက်ကျန်တဲ့တစ်ယောက်ကတော့အလီရေမန်တို့ဖြစ်ကြပါဗျ။အဲ့ဒီ6ယောက်လုံးဟာလူသတ်မှုထိခိုက်အနံ့အတရားဖြစ်စေမှုပြန်ပေးဆွဲမှုတွေမှာပူးပေါင်းကြံစီကြသူတွေဖြစ်တယ်လို့ပါကစ္စတန်နီတာလီဘန်အဖွဲ့ကိုလည်းငွေကြေးထောက်ပံ့နေတယ်လို့ဆွဆွဲခံထားရပါဗျ။အဲ့ဒီအဖွဲ့ဟာပါကစ္စတန်အစိုးရကိုစန့်ကျင်နေတဲ့အဖွဲ့ဖြစ်ရုံမကအမေရိကန်အကျိုးစီးပွားအများအပြားကိုတိုက်ခိုက်မှုတွေလုပ်တယ်လို့ဝန်ခံပြောထားတဲ့အဖွဲ့လည်းဖြစ်ပါတယ်။အယ်ကာအီဒါအဖွဲ့ခေါင်းဆောင်ဘင်လာဒင်ကိုပါကစ္စတန်မှာအမေရိကန်တို့တုတ်တင်ခဲ့တဲ့အပေါ်မှာလက်စားချေတဲ့အနေနဲ့အခုသတင်းပတ်ထဲမှာပဲပါကစ္စတန်စစ်ရေးလေ့ကျင့်ကြောင်းခုမှအသေးခံဘုံခွဲမှုကိုသူတို့လုပ်ခဲ့တယ်လို့ဆိုပါရယ်အဲ့ဒီဘုံခွဲမှုမှာလူပေါင်း80ထက်မနည်းသေဆုံးခဲ့ပါတယ်အခုအမေရိကန်အစိုးရကဆွဲချက်တင်ထားသူတွေအနေနဲ့အပြစ်ရှိတယ်လို့တရားရုံးကတွေးရှိရင်ထောင်ဒဏ်15နှစ်စီကြားခံရနိုင်ပါတယ်ရှင်